စ်ဆိုရခက်ဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီအယက်တအစိုးရလက်ထက်လူ့အခွင့်အရေးခြေနေတွေဟာမျှော်လင့်ထားသလိုဖြစ်မလာသေးသလိုလူ့အခွင့်အရေးတောင်းဆိုတိုက်ပွဲဝင်မှုတွေအတွက်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကဒီနေ့မှကြားရောက်တဲ့လူ့အခွင့်အရေးနေ့မှာပြောဆိုလိုက်ပါတယ်ဒီနေ့ရန်ကုန်မြို့ပြည်သူ့ရင်မြေမှာလူခွေလှုပ်ရှားသူအဖွဲ့အစည်းတွေပူးပေါင်းပြီးတော့လူခွေနဲ့ခန္ဓာကိုကျင်းပခဲ့ကြသလိုနေမျိုးတချို့မှလည်းကျင်းပခဲ့ကြပါတယ်အသေးစိတ်ကိုမဆုမုံကဆက်ပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့ဟာမြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်ပထမဆုံးကြာရောက်တဲ့လူခွင့်ရေးနေ့ဖြစ်ပါတယ်2016ခုနှစ်အတွက်နိုင်ငံတကာလူခွင့်ရေးနေ့ရဲ့အဓိကဆောင်ဖို့ကတော့တခြားသူတွေအတွက်လူခွင့်ရေးယနေ့ကစရက်တည်ပြီးဖြစ်ပါတယ်ဒီနှစ်ကြာရောက်တဲ့လူခွင့်ရေးနေ့ဆောင်ဖို့နဲ့အညီတခြားသူတွေအတွက်လည်းလူခွင့်ရေးရရှိအောင်ရက်တည်ဆောင်ရွက်ပေးဖို့လူခွင့်ရေးလှုပ်ရှားသူတွေနဲ့ပြည်သူတွေပူးပေါင်းဆောင်ရွက်ပေးကြဖို့နဲ့ဒီကနေ့လူခွင့်ရေးနေ့ကျင်းပရတဲ့အကြောင်းငင်းညာရင်းနဲ့လူခွေလှူရှာသူမတ်ဝေဝေနုက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်ဒီနေ့ရဲ့ဒီလူခွေဆောင်ဖို့ဖြစ်တဲ့ Stand up for someone rights ပေါ့နော်လူခွေရဲ့အတွက်တခြားသူတွေရဲ့ခွေရဲ့အတွက်နေနေမှစရက်တည်ပေးဆိုတော့ကျွန်တော်တို့ပမာမှုပြုထားတဲ့အတိတ်ကလေးနဲ့ဒီဆောင်ဖို့လေးကိုလည်းအများကြီးသိစေချင်တာကြီးပေါ့နော်အဲ့ဒါကြီးရွယ်ချက်တွေနဲ့လုပ်ခဲ့ရ
ကျွန်မမေးချင်တာကအရင်အစိုးရဆက်ဆက်တော်ကလူခွေချိုးဖောက်မှုတွေလူခွေအတွက်တောင်းဆိုတိုက်ပွဲဝင်ခဲ့ရတာတွေရှိတယ်ပေါ့နော်ဆိုတော့အခုဒီအရက်သားအစိုးရလက်ထက်မှာရောလူခွေအခြေအနေဟာညှော်နှင့်ထားသလိုမျိုးပိုပြီးကောင်းမွန်လာတဲ့အခြေအနေရှိသလားနောက်ဘလို့စိန်ခေါ်မှုတွေနဲ့ရောရင်ဆိုင်နေရပါသေးလဲမဝဝေနူတို့ရဲ့ဒီလူခွေလှူရှားသူတွေအမြင်ဘလို့ရှိပါလဲရှင
်အရက်သားအစိုးရလက်ထက်မှာတော့ကျွန်တော်တိတိတာတာအခုမှဟိုတိတိတာတာအများကြီးပြောင်းလဲသွားတာမျိုးတွေစိတ်ချရောမတွေ့ရသေးပေမဲ့ရက်သားအစိုးရအနေနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့နားလည်တယ်ပေါ့နော်ဒီချက်ပို့ပြီးရောဖြည့်ရောက်တဲ့ဟိုခိုင်မာတဲ့လှူဆောင်ချက်တွေဟိုလှုပ်ဖို့လိုအပ်တယ်လို့ယူဆတယ်ပေါ့နော်အခက်အခဲကြီးရောအများကြီးရှိနိုင်ပါတယ်ပထမတစ်ချက်ကဒါအများကြီးကြားထဲမှာဒီလူခွေရေဆိုတဲ့ဒီလူတွေအလုံးဟာလူကုန်မိခါနဲ့အညီနေထိုင်ခွင့်ရှိရဲ့လူသားတွေရဲ့ခွင့်ရေးအလုံးဟာတန်းတူဖြစ်တယ်ဆိုရက်ဒီလူခွင့်ရေးပေါ်မှာနားလည်မှုတွေကအစကျမတို့မှာ challenge တွေပေါ့နော်စိန်ခေါ်မှုတွေအများကြီးရှိရဲ့ကျမတို့နားလည်ထားတဲ့လူခွင့်ရေးနဲ့တကယ်လူသားတွေရဲ့လူကုန်မိခါနဲ့လူခွင့်ရေးဆိုတဲ့ဟာကိုလက်ခံနိုင်မှုတွေနားလည်မှုတွေအပေါ်မှာကနေစပြီးတော့ကျမတို့မှာအခက်အခဲတွေစိန်ခေါ်မှုတွေအများကြီးရှိပါတယ
်စေဆိုးရခေဆက်ဆက်လူခွင့်ရေးချိုးဖောက်မှုတွေကိုခါးစည်းရင်ဆိုင်ခဲ့ရတဲ့တိုင်းရင်းသားပြည်သူတွေအတွက်လူခွင့်ရေးလှုပ်ရှားသူတွေကလူခွင့်ရေးချိုးဖောက်ခံရမှုတွေကိုဖော်ထုတ်ခဲ့ကြသလိုလူခွင့်ရေးအတွက်လည်းတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်အရသာအစိုးရလက်ထက်လူခွင့်ရေးအခြေအနေနဲ့အခုအရသာအစိုးရလက်ထက်ကြာရောက်တဲ့လူခွင့်ရေးနေ့အပေါ်မှာသတင်းစာသမားလည်းဖြစ်ခရီးနဲ့မဂဇင်တာဝန်ခံအေဒီတာကိုပြေသွေးနိုင်ကအခုလိုသုံးသပ်ပါတယ
်ဒီပထမဆုံးပြည်သူလူထုကလည်းရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်မှာပထမဆုံးစတင်ပြီးတော့ကြုံတွေ့ရတဲ့ဒီဆိုင်ရာလူခွင့်ရေးနေ့ပေါ့လीအမှန်တကယ်ဆိုရင်တော့လူခွင့်ရေးအတွက်ပဲဒီ NLD ဥဆောင်တဲ့အစိုးရဟာဆိုလို့ရှိရင်လူခွင့်ရေးအတွက်ဒီဇိုင်းမမဒေါအောင်ဆန်းစုကြည်ဥဆောင်ပြီးတော့လူခွင့်ရေးအတွက်တိုက်ပွဲဝင်လာတာဖြစ်တယ်လူခွေနဲ့ဒီမိုကရေစီရေးအတွက်နှစ်ပေါင်းများစွာအသက်သွေးရွှေတွေပေးဆက်ပြီးပြင်ပအနစ်နာခံပြီးဆောင်ရွက်လာကြတာဖြစ်တယ်။ဒါပေမဲ့ဒီကနေ့အနေထားမှာတော့လူခွေနေ့နဲ့ပတ်သက်ပြီးတော့စိတ်ပြီးတော့ထူးထူးခြားခြားကြီးကြီးကျယ်ကျယ်ကျင်းပတာမျိုးဆောင်ရွက်တာမျိုးပြောကြားတာမျိုးတွေကိုမတွေ့ရဘူး။အမှန်ဆိုလို့ရှိရင်ပို့ပြီးတော့ပေါ့လေပထမဆုံးအရသာအစိုးရရဲ့လက်ထက်လည်းဖြစ်တယ်ပထမဆုံးကြုံတဲ့ဒီကြာရောက်တဲ့ပြည်ပဆိုင်ရာလူခွေနေ့မှာဆိုလို့ရှိရင်လူခွေရေကိုလည်းဒီဇိုင်းမမတ်လုပ်ခဲ့တဲ့ပါတီနဲ့အဲ့ဒီပါတီကအခုချိန်မှာအစိုးရဖြစ်နေတဲ့အချိန်မှာဒီကျက်ပို့ပြီးတော့ကြဲကြဲပြန့်ပြန့်နဲ့ပြည်သူလူထုတွေကိုသိရှိဖို့ပါဝင်နိုင်ဖို့ဆောင်ရွက်နိုင်ရင်တော့ပိုကောင်းမယ်လို့အဲ့ဒီလိုလေးမြင်ပါတယ်ပြောရလို့ရှိရင်တော့ဒီအစိုးရတစ်တောင်ယူလိုက်တဲ့အချိန်မှာရှေ့ရနေပြီးတော့နှစ်ပေါင်း450ကျွန်တော်နိုင်ငံမှာကြုံတွေ့ကြရတဲ့အခက်အခဲတွေအရှိမအုပ်ချုပ်ခဲ့တဲ့စနစ်ဆိုးတွေအဲ့ရှေ့ရနေပြီးတော့ဆောင်ရွက်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေရဲ့အရှိန်အားအခုထိပါလာတာတွေ့ရပါတယ်ဒါကြောင့်မလို့ဟိုဘက်ကဥဆောင်သွားတဲ့ဆောင်ရွက်သွားတဲ့အစိုးရအဆက်ဆက်ရဲ့အမွေကိုကောင်းဝေဆိုးမွေတွေကိုဆက်ခံရတဲ့အတွက်လူခွင့်ချိုးဖောက်မှုတွေဟာဒီဘက်မှာလည်းရှိနေတုံးပါပဲ
မြန်မာနိုင်ငံတွင်းစိန်ခေါ်အကဲဆန်းမှုတွေနဲ့ရင်ဆိုင်နေရတဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးလူကုန်တိုက်ခါနဲ့လူသားခွင့်ရေးချိုးဖောက်မှုတွေကိုအားပေးသလိုဖြစ်နေတဲ့ဥပဒေတွေကိုပြန်လည်ပြင်ဆင်ပေးတင်သလိုဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဆင်ဖို့အရေးကြီးတယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကလူခွင့်ရေးလှုပ်ရှားသူမတ်တင်စာရှင်းလင်းရေးကလည်းအခုလိုပြောပါတယ
်ဒီကတော့ဒီမှာကဒီလူခွင့်နဲ့ပတ်သက်ပြီးတော့ချိုးဖောက်မှုတွေရဲ့နောက်ဖြစ်ပေါ်နေတဲ့ဟာတွေကဒါအမြင့်တွင်တဲ့အကြောင်းအရာတွေပေါ့နော်အကြောင်းတွေကိုစားစီးနိုင်တာဆန့်ခွက်ပေးနိုင်ဆိုတော့ဥပဒေပြင်ဆင်ဖို့လိုတယ်ပေါ့နော်ဒီဥပဒေပြင်ဆင်တော့လည်းဒီရတားဆိုရ တစ်မှာစွန့်တော်ရဲ့ဥပဒေပြင်ဆင်မှုတွေလူမှုကိုအခြေပြုတယ်လူတွေရဲ့စဉ်းမှုတွေပါဝင်တဲ့အကြံပြုချက်တွေပါဝင်တဲ့ဥပဒေပြင်ဆင်မှုတွေလုပ်နိုင်ဖို့အဓိကမျှော်လင့်တာပါအခုအရေးကြီးတော့ကတော့ဒီမှာအခြေခံပေါ့ Facebook အခြေခံဥပဒေကအကြီးအမားဆုံးဒီလက်ရှိအစိုးရမှာအဖွဲ့ကဖြစ်နေလို့ကျွန်တော်ယူဆတယ်
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြေမှာကျင်းပခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်ကြီးတွေလူခွင့်ရေးကော်မရှင်တာဝန်ရှိသူတွေနိုင်ငံတကာတန်တမန်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေမြမလူခွင့်ရေးလှုပ်ရှားသူတွေနောက်လူခွင့်ရေးတောက်ဆိုတိုက်ပွဲဝင်နေတဲ့အဖွဲ့အစည်းတွေပူးပေါင်းပြီးတော့ဒီမိုကရေစီအင်အားစုတွေနဲ့အများပြည်သူယာနဲ့ချီစုဝေးတက်ရောက်ခဲ့ကြပါတယ်ရှင်